ပကိုးတိုင်းနောက်ချမ်းနတ်တလင်းမြို့သားကိုမင်းသူရှိန်ဟာပြည်အဝေးတင်တက်ကတူကအင်္ဂလိပ်စာဘာသာရဲ့အဓိကသင်ယူနေတဲ့ဒုတိယနှစ်ကျောင်းသားတစ်ယောက်ဖြစ်ပါတယ်။သူဟာခေတ်ရဲ့ပြဋ္ဌာန်းချက်အရပေါ်ပေါက်လာတဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲမှုကျောင်းသားတစ်ပိတ်မှာပါဝင်ခဲ့လို့မတ်လ10ရက်နေ့ကလက်ဗရန်မြို့မှာရဲတပ်ဖွဲ့ရဲ့ရိုက်နှက်ဖမ်းဆီးတာကိုခံလဲရပြီးတဲ့နောက်မှာတော့ပြီးခဲ့တဲ့လပိုင်းကအာမခံနဲ့ပြန်လွတ်ခဲ့ပြီးပုံမှန်5ခုကိုရင်ဆိုင်နေရသူဖြစ်ပါတယ်။ကိုမင်းသူရှိန်ဟာလွန်ခဲ့တဲ့နှစ်ပိုင်းတွေကတည်းကမမနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂမှာပါဝင်ခဲ့ခြင်းပေမဲ့အဆက်အသွယ်မရှိဘဲဖြစ်နေရတာကနေသူတို့မြို့အနာကိုကျောင်းသားတပိတ်ရောက်လာချိန်မှာတော့တပိတ်ထဲပါဝင်လို့အဖမ်းခံရပြီးတာယာဝတီထောင်ထဲရောက်တဲ့အခါမှာသမဂ္ဂအဖွဲ့ဝင်ဖြစ်သွားခဲ့တယ်လို့ပြောပြပါတယ်
။ကျောင်းသားသမဂ္ဂကိုလို့ပို့ကတော့ကျွန်တော်ဖယ်တန်းအောင်ပြီးချိန်လောက်တည်းကျွန်တော်စာအုပ်တွေဖိုင်နေတယ်ကျွန်တော်ကျောင်းသားသမဂ္ဂကိုစိတ်ဝင်စားတယ်ဒါပေမဲ့ကျွန်တော်အနေနဲ့ဟိုအဆက်အသွယ်လည်းမရှိခဲ့ဘူးအဲ့တုန်းကတော့ကျွန်တော်မက်လာ10ရက်နေ့တတွေ10ရက်မှာကျွန်တော်အဖမ်းခံရတယ်ကျွန်တော်တာယာဝတီထောင်ထဲကိုရောက်သွားတဲ့အခါမှာအဲ့ဒီကပါလာရဲပေါ်နဲ့တွေ့ပြီးတော့ကျွန်တော်တို့ရင်းနဲ့ဆက်သွယ်ပြီးတော့ကျွန်တော်အဲ့ဒီအထက်မှာကျွန်တော်ကျောင်းသမဂ္ဂအဖွဲ့ဝင်ကြီးကျွန်တော်ဆောင်ရွက်ခဲ့ရပ
ါကျောင်းသားတပိတ်မှာပါကြောင်းပါဝင်ခဲ့ရတာလဲဆိုတော့သူကအခုလို့ပြောပြပါတယ
်ကျောင်းသားတပိတ်ထဲကိုပါဝင်တဲ့အကြောင်းရင်းကကျောင်းသားရဲ့ကျောင်းနဲ့ဆက်တူချက်ကိုကျွန်တော် Facebook ပေါ်မှာစာတွေ့တယ်ခင်ဗျာတွေ့တဲ့အခါမှာကျွန်တော်ဆက်တူချက်ကိုကျွန်တော်တွေ့စာဖတ်ကြည့်တယ်ဖတ်ကြည့်တာကဆက်တူချက်စလုံးကဥပမာပြောမယ်ဆိုတော့နိုင်ငံလုံးတုံးစီ20ရာခိုင်နှုန်းပညာရေးအတွက်တုံးပေးရမျိုးမတင်မနေတဲ့ပညာရေးကိုအလဲတန်းစီတုံးမြင့်ပေးဖို့တောင်းဆိုတာမျိုးအော်ကျင်းလာတိုင်းဒီမှာလည်းကျောင်းသားသမဂ္ဂဒီကိုလွတ်လပ်စွာဖွဲ့စည်းခွင့်အရှိတအောင်ဆိုတာမျိုးတွေတကယ်ကိုလိုအပ်တဲ့စက်တွေကိုတောင်းဆိုထားတဲ့အတွက်ကျွန်တော်အနေနဲ့ဒီအဖွဲ့လုံဆောင်ချက်ကိုကျွန်တော်ထောက်ခံတယ်ထောက်ခံတဲ့အတွက်ကျွန်တော်ပူပေါင်းပါဝင်မယ်နောက်ပြီးတော့ဒီအစိုးရအနေနဲ့လည်းတချို့နေရာမှာကိုနေရာမှာဖိတ်တယ်နေရာမှာဖိတ်တယ်ဖြစ်ကိုနေရာမှာတော့ဂရီတွေမျိုးမျိုးပေးတယ်ကျွန်တော်တို့တွေကိုဘာမှလုပ်ပေါင်းမဲပေါင်းဆမ်းပေါင်းဆက်တဲ့ဂရီတွေပေးပြီးတော့အဲ့လိုမျိုးကိုနေရာမှာဖိတ်တယ်ဒီနေရာမှာဖိတ်တယ်ဖြစ်တဲ့အတွက်မတရားဘူးလို့လည်းကျွန်တော်အနေနဲ့ယူဆတယ်အဲ့တော့ဒီတောင်းလာတွေကိုလည်းကျွန်တော်ထောက်ခံနေတဲ့အားပေးနေတဲ့အဲ့ဒီကိုယ်တိုင်ကိုယ်တိုင်ကျွန်တော်ပါဝင်ခဲ့တာပ
ါတပိတ်ဖြုတ်ခွဲခြင်းကအရိုက်ခံရတဲ့ဖြစ်ရတဲ့တန်တန်ချက်တွေတရားစွဲခံရတာတွေကိုလည်းကိုမင်းသူရှင်ကပြောပြပါဗ
ျ။လက်ဗရန်မှာတော့အဲ့ကျွန်တော်တိုးကြရပေါ့ဗျ။တိုးကြရကျွန်တော်အတင်းမစစ်တောင်းအင်းမမှာလည်းအဲ့လိုတိုးတဲ့တစ်ခွဲရှိတယ်။ကျွန်တော်ကအဲ့ဒီအခွဲမှာကျွန်တော်အနိုင်ငံပေါ့အဲ့မှာကျွန်တော်တို့ရေကျွန်တော်ကမန်းမိတာအချိန်ကတစ်တနာရီတကျော်ပဲရှိသေးရဲ့ဗျ။အစိုးရရှိသေးရေကျွန်တော်တို့ရိုက်ခံပြီးဖန်ခံကအဲ့မှာဒီရဲရရှိသေးတယ်ကနေတော့ကျွန်တော်တို့ဆွဲကွာလို့ပြောတာသူကဆွဲကွာလို့ပြောတာဥမာကျွန်တော်လူငယ်စကားနဲ့ပြောလို့ရှိရင်ရန်ကြည့်လို့ရှိရင်ဟိုဆကွာလို့ပြောတာလိုပဲဆွဲကွာဆိုပြီးတော့ပြောလာတာမို့အချို့ကားပေါ်ဆွဲတင်လို့ပဲပြောလာတော့ကျွန်တော်လည်းမသိဘူးဆွဲကွာလို့ပြောလို့ကျွန်တော်တို့အမှရိုက်နေပြီးကားပေါ်တင်တော့ကျွန်တော်တို့တော့အဲ့ရဲတွေဘာမှလည်းမလုပ်ခဲ့နဲ့သူကသူတို့ကိုယ်တိုင်စတင်အကြမ်းဖက်ခဲ့တာဖြစ်တယ်တမိုင်းဦးသိန်းဆိုင်ပြောတယ်ဟိုကရိုက်လို့ပြန်ရိုက်တာပါလို့ပြောတဲ့စကားအဲ့နေရာမှာလုံးဝကိုအကြည့်ကျမှားနေအပရိုဒရာဘာထုတ်ထဲမှာတော့တစ်သားကြောင့်ဖဲထားတာအဲ့လိုတုံးမျိုးနဲ့ရိုက်ခံရအဲထောင်းနေရောက်တော့လေကျွန်တော်ဈေးတောင်းတော့ခေါင်းကိုရိုက်ခံရတဲ့ဥစ္စာကိုဈေးလင်းခိုင်းတယ်အဲ့တော့ဘလို့မှမတက်တော့ဘူးတောက်ဈေးတော့တောင်းတော့လေပါရာစီမောပဲပြီးအဲ့လိုမျိုးစရရောက်ခါစားအဲ့ဒီတော့ကျွန်တော်လက်ကလေးကလက်အစိတ်က90ချိန်ကြီးမတက်တာတော့နောက်ပြီးတော့ခေါင်းကလည်းကျွန်တော်ညာဘက်ကိုတိတ်လဲလို့မရောက်ပြအပရိုကျွန်တော်တို့ရမ်းမှုခုံးနေကျွန်တော်တို့တရားဆွဲတယ်အောင်မိုင်းစမ်းပါ69ဦးဆိုတော့နေကတနားကြီးခွဲမှတရားဆွဲတယ်တကယ်တကယ်တော့အဲ့ဒီဥစ္စာကကျွန်တော်အပါဝင်10ယောက်ရှိတယ်နေကတနားကြီးလောက်တည်းကျွန်တော်တို့ဝရန်လည်းမပါဘူးယမန်လည်းမပါဘာမှမပါပဲနဲ့အဲ့ဒီအပြင်ထောင်တန်းပို့တယ်ထောင်ဝင်းလည်းလက်ခံထားတယ်အဲ့တော့ဒီအမှုကလုံးဝကိုမတရားတဲ့အမှုလည်းဖြစ်တယ်နောက်ပြီးလို့ရှိရင်ဥပဒေကြောင့်ရပြောမယ်ဆိုလို့ရှိရင်လည်းတရားမဆွဲခင်နဲ့တည်တည်နေတဲ့အမှုလည်းဖြစ်တယ်ဘာငါခါခွေးလို့ပါလို့ဆိုတာကဟိုတရားသူကြီးရဲ့အဲ့လိုဝရန်တွေပါခွင့်ပြုချက်တွေပိုင်းထဲမှာဖမ်းဝင်ရှိတယ်ဥပဒေလို့ကျွန်တော်နားလည်ထားတယ်ဗျအဲ့တော့တော့တရားဝင်ပေါ့ဗျထောင်ထဲမှာကျွန်တော်လေးလာနေလေးရနေပြီးအမကလည်းကျွန်တော်လွတ်လာတော့ကျွန်တော်အဝေးတင်ဒုတိယနေ့ဆိုတော့ကျွန်တော်တို့ဆိုင်မွေးဖြေဖို့ရှိသေးတယ်ဆိုတော့အကြောင်းပြောတဲ့နဲ့ပြန်ပြီးတော့လွတ်ပေးလိုက်တာအမကလည်းကတော့လောဆယ်ဒါမဲ့အဲကျွန်တော်တို့ဘာသာရေးပေါ်နေအတူကျွန်တော်အင်္ဂါနေ့ကအင်္ဂါနေ့ကျွန်တော်တပတ်တစ်ခါရုံးထွက်နေရတယ
်သူကငယ်ဘဝကတည်းကကလေးစာပေတွေနဲ့ရင်းနှီးကြောင်းရင်ခဲ့တယ်လို့တဖြည်းဖြည်းအရွယ်ရောက်လာတဲ့အများနိုင်ငံရေးစာပေတွေတပိုင်းစာအုပ်တွေကိုဖတ်ရှုခဲ့ပြီးအခုတော့သူ့စာအုပ်တွေကိုစူးစိပြီးအခမဲ့စာကြည့်တိုက်လေးဖွင့်ထားတယ်လို့စာပေနဲ့သူ့ဘဝအကြောင်းကိုပြောပြပါတယ်
။အမေတို့လားချီသေးတို့ဘာလို့အဲ့ဒီကနေပြီးတော့နောက်ပိုင်းတစ်ဖြည်းဖြည်းနဲ့ကျွန်တော်ဖတ်တဲ့စာအုပ်အမျိုးစားတစ်ဖြည်းဖြည်းနဲ့အသက်ရွယ်လိုက်တစ်ဖြည်းနဲ့ပို့ပို့ပြီးတော့ပြောင်းလဲလာတယ်ပေါ့နော်။ကျွန်တော်ကိုယ်တိုင်လည်းအိမ်မှာအခမဲ့ဘယ်သူမှမစိုးမားလို့ရတဲ့စာပေတစ်ခုကျွန်တော်ဖွင့်ထားတယ်။အဲ့ဒီစာအုပ်တွေကိုတများလဲငားတယ်ကျွန်တော်ကိုယ်တိုင်လည်းဖတ်နေသေးပါပဲ။စာအုပ်ကြီးလောလောဆယ်ကျွန်တော်မှတော့ဟာလောက်တရာလောက်ပဲရှိပါသေးတယ်ခင်ဗျ။ဒါပေမဲ့အဲ့လိုမျိုးအိုးရင်အဲ့ဒီကင်ကိုရောမိုင်းမှားတော့ပုံစားလို့မျိုးအဲ့လိုမျိုးစားအောင်နေပါရဲ့ဆက်ရှိပါရဲ့ကျွန်တော်ဦးလေးစူဆောင်ထားတဲ့ဟာကိုကျွန်တော်ဆက်ပြီးတော့အဲ့လိုမျိုးဟိုဒီကိစ္စကျွန်တော်အိမ်မှာပဲထားမယ်ဆိုလို့ရှိရင် ကျွန်တော်လည်းအကုန်လုံးမဖတ်ဖြစ်တဲ့အတွက်ကျွန်တော်အဲ့လိုမျိုးစဉ်းစားလို့တခြားသူတွေကဖတ်လို့ရအောင်ဆိုတော့ကျွန်တော်စာသက်ခန်းလေးခွန်လိုက်တာပါ။လာပြီးဖတ်တယ်ဖတ်ပြီးလို့ရှိရင်တချို့ဆိုလို့ရှိရင်အဲ့လိုမျိုးကျွန်တော်အားတဲ့အချိန်ဆိုလို့ရှိရင်အဲ့လိုမျိုးသူတို့နဲ့ဒီစာအုပ်အကြောင်းနဲ့ပါပြင်းပြပြတယ်ပေါ့လေ
။သူစာတီနတ်တလင်းမျိုးကမြို့သူမျိုးသားတွေရဲ့နိုင်ငံရေးစိတ်နှိုးကြတက်ကြွမှုကိုလည်းသူကအခုလိုပြောပြပါတယ်
။ကျွန်တော်တို့နတ်တလင်းမျိုးကပြောရမယ်ဆိုလို့ရှိရင်တော့ဒီတော့ကဆရာကြီးတခင်ကိုရောမိုင်းကိုရိုင်းသူရဲ့စာကျိုးတွေမှာပါတယ်။စာယာဝတီပေါင်းတယ်ကျွန်မအာဇာနီပေါင်းကြပေါ်ပါတယ်ဆိုတော့တကယ်အစင်လာနေပေါ့နော်။ဥမာ88မှာဆိုလို့ရှိရင်ထောင်ထဲမှာနှစ်ရှိလာမယ်နေခဲ့ရတဲ့သူမျိုးတွေတော့ခုသွားတယ်နိုင်ငံရောက်သွားတယ်ဆက်တဲ့ချင်းအဲ့လိုနိုင်ငံရေး activist တွေလည်းအရန်ပေါ်တယ်။အဲ့တော့ဒီကျွန်တော်နဲ့တလင်းမျိုးမှာဆိုလို့ရှိရင်လည်းအဲ့ဘက်အဖွဲ့စီပြိုင်တာအဖွဲ့စီတကယ်ကိုတက်တက်ကြွကြနဲ့တကယ်ကိုအကောင်အကိုကျိုးဆွန်ပြီးလုံနေကြတဲ့သူတွေအရန်ပေါ်များပါတယ်ပေါ့နော်။အဲ့လိုမျိုးလေးပါ။မျိုးကတော့အရန်တော့မမကျေပါဘူးဒါပေမဲ့အဲ့လိုမျိုးသားရဲ့စိတ်ကအဲ့လိုမျိုးအတူတူရှိတယ်။ဒီမှာကျွန်တော်ဒီထိုင်နေရက်ကွက်ထဲကျွန်တော်လမ်းဆိုလို့ရှိရင်ကျောင်းသားတပိတ်ဖြစ်တဲ့နေရာတဲလမ်းလုံးတရက်ကွက်လုံးအရှိသမျှအိမ်နေဆိုင်တွေကိုပိတ်ပြီးတော့သူတို့ကျောင်းသားတပိတ်ကိုကျူးကျူးကြတယ်။အဲ့လိုမျိုးလေးပါတကယ်ကိုတတကြောကြတကယ်ကိုပူပေါင်းပါဝင်ခြင်းလေးလည်းရှိတယ်တကယ်ကိုလည်းမှန်တဲ့အတိုင်းတကယ်လောက်ကင်တက်တဲ့မှန်တဲ့အတိုင်းထောက်ခံတက်တဲ့ထောက်ခံရဲတဲ့အဲ့လိုတတ္တိရှိတဲ့မျိုးလေးကိုကျွန်တော်ပြောချင်ပါတယ်
ဒီမိုကရေစီစနစ်ဆိုတာကိုဘယ်လိုနားလည်ထားလဲလို့မေးကြည့်တော့သူက
ဒီမိုကရေစီဆိုတာနဲ့ပတ်သက်လို့ကတော့ကျွန်တော်သတ်ဘူးလောက်ပေါ့နော်ဟိုအရင်နှစ်ပေါင်းများစွာကဂရီမာစပြီးအသုံးပြုခဲ့တယ်ပြည်သူလက်ထဲမှာအာဏာရှိတယ်ပေါ့ပြည်သူလက်ထဲမှာအာဏာရှိရမယ်အာဏာဆိုတာပြည်သူကပဲပိုင်ဆိုင်ရမယ်ပြည်သူမျက်နှာကိုပဲကြည့်ခဲ့အဟိုဒီမိုကရေစီလို့ကျွန်တော်နားလည်ထားပါတယ
်ကျောင်းသားတိုင်းကိုလည်းနိုင်ငံကောင်းကျိုးဖြစ်မဲ့ဘယ်နေရာတွေမှာမဆိုပါဝင်လောက်ကင်စေခြင်းတဲ့အကြောင်းကိုမင်းသူချိန်ကပြောပါတယ
်။အောင်လာရီမှာနောက်တစ်ချိန်မှာကျွန်တော်တို့ကလူကြီးတွေဖြစ်လာကြမှာဒီနိုင်ငံရဲ့အရေးအတီးပြည်သူတွေရဲ့အရေးပဲလို့ကျွန်တော်အနေနဲ့ခံယူထားတယ်။အဲ့ဒီပြည်သူတွေရဲ့အရေးကလည်းဒီကျောင်းသားတွေရဲ့အရေးပဲ။ကျွန်တော်တို့ကျောင်းသားတွေဆိုလည်းပြည်သူတွေရဲ့မှာပြည်သူပါပဲ။အဲ့ကြောင့်မလို့ဒီကျောင်းသားတွေကိုဒီပညာရေးပြည်ရင်ကျောင်းလဲဟိုမှာမခါပဲတခြားသောဒီနိုင်ငံရဲ့ကောင်းကျိုးဘလို့အရာမျိုးမှမဆိုပါဝင်စေချင်တာပါ
။သူ့အနေနဲ့လည်းဒေတာတွင်မှာကျောင်းသားသမဂ္ဂအားကောင်းလာအောင်ဆက်ပြီးစူးစမ်းသွားမယ်လို့ကိုမင်းသူချိန်ကပြောပါတယ်ခင်ဗျာ။
当月间写生命的话你就没把这熬灭吧